အိန္ဒိယမှာတော့စစ်သားစုဆောင်ရေးအစီအစဉ်သစ်ပေါ်ဆန္ဒပြမှုတွေကျယ်ပြန့်ပြင်းထန်လာနေပါတယ်။အိန္ဒိယမှာဒီရေတို့စစ်သားစုဆောင်မှုအစီအစဉ်သစ်ကိုဆန္ဒပြမှုတွေအခုလိုပိုကျယ်ပြန့်လာပြီးနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာဆိုရင်ဒီနေ့ဆန္ဒပြသူတွေဟာပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးခဲ့ကြသလိုမြစ်ထာဘူရာယုံတဲကရုံးခန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ထောင်နဲ့ချီတဲ့လူငယ်တွေဟာယထာတွဲတွေကိုတိုက်ခိုက်ဖျက်ဆီးတရားတွေကိုမိရှို့ခဲ့ကြတဲ့ပြင်တာဝန်ရှိသူတွေအနေနဲ့လည်းပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ရဲလေးဦးထံမှလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ12ဦးထံမှလည်းကိုဖမ်းဆီးခဲ့တယ်လို့ဘီဟာပြည်နယ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံတပွင့်ဗိုလ်တပ်ဦးနေတဲ့ကစတင်နေတဲ့ဆန္ဒပြပွဲတွေအတွင်းအခုချိန်ထိအနည်းဆုံးလူနှုတ်သေဆုံးခဲ့ပါတယ်။အိန္ဒိယမှာနှစ်စဉ်စစ်သား46,000လောက်ကိုစုဆောင်းပြီးအခုတော့၄နှစ်တာဝန်ထမ်းဆောင်ပြီးသွားရင်25ရာခိုင်နှုန်းကိုပဲရေရှည်စစ်မှုထမ်းဖို့ခန့်အခါကျန်သူတွေကိုအနာပေးမယ်လို့ဆိုရကဗိုလ်တပ်ဦးနေမှာကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါခင်ဗျ။